Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ31ရက်တနင်္လာနေ့ညနေခင်း 6:00 ခွဲနဲ့ 9:00 အစီအစဉ်တွေကိုလိုင်းတော်မီတာ71.25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနှောင်းလာပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါရှင်ကျမတင်ခီထိုက်ပါရုရှားနိုင်ငံအတွင်းအမေရိကန်တန်ဝန်တန်း800နီးပါးရှော့ပစ်ဖို့ရုရှားသမ္မတကပြောဆိုလိုက်ပါတယ်မြောက်ကိုရီးယားရဲ့တိုက်ချင်းပြဒုံးကျည်ဆက်သက်မှုနဲ့ပတ်သက်ပြီးအမေရိကန်ဂျပန်နဲ့တောင်ကိုရီးယားခေါင်းဆောင်တွေဆွေးနွေးကြပါတယ်အာဖဂန်ကအီရတ်တန်ယုံကိုအသေးခံဘုံးခွက်သမား၄ဦးတို့ဒီကနေ့ဝင်ရောက်တိုက်ခိုက်ခဲ့ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်ကိုကိုရန်နိုင်တဲ့အတူကြေညာပေးပါမယ်ရှင
်ကောင်းပါပြီရှင်မေလလောက်ကစတင်ပြီးတော့သွေးလွန်တုပ်ကွေးအဖြစ်များနေတဲ့ရခိုင်ပြည်နယ်မှာလူထောင်ချီသွေးလွန်တုပ်ကွေးဖြစ်နေတယ်လို့တရားစင်ထက်မနေ့တည်ဆုံခဲ့ရတယ်လို့ဆိုပါတယ
်ဒီကျဲတဲ့တောက်ကြပြီပေါ့နော်တောက်ကြကြီးကဖြစ်တဲ့လူက1600ရဲ့1969
ပြည်내ကျန်းမာရေးဦးစီးဌာနကဒေါက်တာစံကြော့ခိုင်ပြောသွားတာပါရှင်ပြည်စုံကိုတော့မကြခင်တင်ပြပါမယ်ဒါအပြင် H1N1 ရာသီတုပ်ကွေးရောဂါကြောင့်အ ਨੇ ဆုံးလူ10ဦးထိသေဆုံးမှုရှိလာနေတဲ့အတွက်ကျန်းမာရေးအသိပညာပေးလုပ်ငန်းတွေကိုကျန်းမာရေးဝန်ကြီးဌာနနဲ့လွတ်တော်ကိုယ်စားလှယ်တွေပါကြည်ကြဲပြန်ပြန်လုပ်လာနေတဲ့တဲ့ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာရှိတဲ့စစ်ဘေးဒုက္ခသည်တွေကိုပြည်တွင်းနေရာကိုပြန်လည်ပို့ဆောင်တာတွေမလုပ်ဖို့ KNU ကဘာကြောင့်တောင်းဆိုလိုက်တယ်လဲဆိုတဲ့တဲ့နိုင်ငံတကာသတင်းဆောင်ပါတပုတ်ကိုလည်းတင်ပြသွားဖို့ရှိပါတယ်ခုအရင်ဆုံးတော့တင်းလာနေနောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင
်ရုရှားနိုင်ငံထွေးကအမေရိကန်တန်ဝန်ထမ်း955ယောက်ရှော့ချဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကအမေရိကန်အစိုးရကိုပြောဆိုလိုက်ပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ဝင်ရောက်ဆွတ်ဖက်ခဲ့မှုအပေါ်အမေရိကန်ဘက်ကတန်းခတ်ပိတ်ဆို့မှုတွေချမှတ်တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုဆောင်ရွက်တာဖြစ်ပါတယ်အမေရိကန်အစိုးရဘက်ကနောက်ထပ်လက်တုပ်ပြန်ဆောင်ရွက်ရုရှားဆိုရဘက်ကအမေရိကန်အပေါ်နောက်ထပ်လက်တုံ့ပြန်ဆိုင်ရွက်နိုင်ပေမဲ့အခုချိန်ထိတော့မလုပ်သေးဘူးလို့လည်းရုရှားသမ္မတကရုရှားရုပ်သံတစ်ခုမှပြောဆိုသွားပါတယ်။ရုရှားသမ္မတအနေနဲ့မလိုအပ်ဖဲအကြောင်းမဲ့တက်တက်လှုပ်လိုက်တဲ့စိတ်မကောင်းစရာကိစ္စဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုပြီးဒီကိစ္စကိုတုံ့ပြန်ဖို့စမ်းစစ်နေတယ်လို့ပြောဆိုလိုက်ပါတယ်။အမေရိကန်လွှတ်တော်ကအီရန်မြောက်ကိုရီးယားတို့အပါအဝင်ရုရှားအပေါ်တန်းခတ်ပိတ်ဆို့မှုသစ်တွေကိုပြီးခဲ့တဲ့ကြာသပတေးနေ့ကအတည်ပြုခဲ့တာဖြစ်ပါတယ်။အခုတန်ခတ်ပိတ်ဆို့မှုကနိုင်ငံတကာဆက်ဆံရေးမှာအမေရိကန်တို့ရဲ့အလိုအမင်းရန်လိုမှုကိုပြသတာလို့လဲရုရှားနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုခဲ့ပြီးပြီးခဲ့တဲ့တောက်ချာနေ့မှာပဲတံပြန်ဆောင်ရွက်မယ်အကြောင်းပထမဆုံးအချင်းကြေညာခဲ့တာပါရုရှားနိုင်ငံတွင်းကအမေရိကန်တန်တမန်တွင်းနဲ့ရုံးလုပ်ငန်းဆိုင်ရာဝန်ထမ်းအရေးအတွက်ကိုအမေရိကန်မှာရှိတဲ့ရုရှားဝန်ထမ်းအရေးအတွက်နဲ့အတူတူဖြစ်သွားအောင်လျှော့ချဖို့ရုရှားနိုင်ငံခြားရေးဌာနကအဆိုပြုခဲ့တာဖြစ်ပါတယ်ရုရှားနိုင်ငံတွင်းအမေရိကန်တန်ဝန်ထမ်း455ယောက်အထိရောက်အောင်ဩဂုတ်လကုန်ပိုင်းမှာအပိသက်လျှော့ချဖို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုတာဖြစ်ပါတယ်။ဒီလိုလက်တုံ့ပြန်ဆောင်ရွက်မှုကိုအစောကတည်းကလုပ်ရမှာလို့လဲရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးကသူ့ရဲ့အမြင်ကိုမနစ်တင်းတင်းကနေနေမှာ ABC သတင်းဌာနနဲ့လုပ်တဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုသွားပါတယ်ရှင်
။အမေရိကန်ဒုသမ္မတမိုက်ပန့်စ်ကနေတိုးအဖွဲ့ရဲ့မဟာမိတ်တွေဖြစ်တဲ့ Estonia, Latvia နဲ့ Lithuania နိုင်ငံတွေကိုအကူအညီပေးဖို့ကတိပြုလိုက်တဲ့တစ်ချိန်တည်းမှာပဲအဲ့ဒီ Baltic ဒေသနိုင်ငံတွေအတွက်ရုရှားနိုင်ငံရဲ့ကြောက်စရာကောင်းတဲ့ရန်လိုမှုထက်ကြီးမားတဲ့တခြားချင်းချောင်းမှုမရှိဘူးလို့သူကပြောလိုက်ပါတယ်။အခုချိန်မှာရုရှားနိုင်ငံဟာနိုင်ငံကနယ်နိမိတ်တွေကိုအင်အားသုံးပြီးတော့ပြန်ရေးဆွဲဖို့ဆက်ပြီးစူးစမ်းနေသလိုနိုင်ငံတွေရဲ့ဒီမိုကရေစီနဲ့အချုပ်အခြာအာဏာကိုထိခိုက်အောင်လုပ်နေပါတယ်။ဒါ့အပြင်ဥရောပရဲ့လွတ်လပ်တဲ့နိုင်ငံတွေကြားမှာတနိုင်ငံနဲ့တနိုင်ငံသွေးကွဲအောင်လုပ်နေတယ်လို့ဒုသမ္မတပန့်စ်ကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်လက်အောက်မှာအမေရိကန်ပြည်ထောင်စုအနေနဲ့ Baltic နိုင်ငံကိုပဲဖြစ်ဖြစ်တခြားကျွန်တော်တို့နဲ့မဟာမိတ်စာချုပ်ချုပ်ထားတဲ့ဘယ်နိုင်ငံကိုမဆိုအင်အားသုံးချင်းချောက်တာတွေချောက်လန့်တာတွေဩဇာလွှမ်းမိုးဖို့လှုပ်တာတွေကိုလက်ခံသွားမှာမဟုတ်ဘူးလို့သူကပြောလိုက်ပါတယ်။ American ဒုသမ္မတ Pensar Estonia နိုင်ငံမျိုးတော် Tallinn မှာ Estonia, Latvia နဲ့ Lithuania သမ္မတအင်းနဲ့တွေ့ဆုံပြီးနောက်သူကအဲ့လိုပြောကြားခဲ့တာပါ။ American ဒုသမ္မတ Pensar ရုရှားနိုင်ငံနဲ့ဆက်ဆံရေးတိုးတက်လာဖို့မျှော်လင့်ကြောင်းဒါပေမဲ့ရုရှားဆူရကမကြသေးခင်ကလုပ်ခဲ့တဲ့တန်တမာရေးလှုပ်ဆောင်ချက်တွေကြောင့်တော့အမေရိကန်နဲ့မဟာမိတ်တွေရဲ့လုံခြုံရေးကိုထိခိုက်စေမှာမဟုတ်ဘူးလို့သူကပြောကြားလိုက်ပါတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံရဲ့တိုက်ချင်းပြပဲတင်းတက်ဒုံးကျည်ဆန်းသက်မှုတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကဂျပန်တောင်ကိုရီးယားတို့နဲ့တန်တမာရေးအရေးပေါ်တိုင်ပင်ဆွေးနွေးပါတယ်။ဂျပန်ဆန်တော်ချိန်တနင်္လာနေ့မနေ့ခင်းမှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အမေရိကန်သမ္မတထရန့်တို့တယ်လီဖုန်းနဲ့တနအီနီးပါးကြာဆွေးနွေးခဲ့ကြတာပါ။ မြောက်ကိုရီးယားရဲ့ဆောင်ရွက်ချက်ကအမေရိကန်၊ဂျပန်၊တောင်ကိုရီးယားနဲ့တခြားနိုင်ငံတွေအပေါ်စိုးရိမ်ပွဲကြီးထွားလာတဲ့ဓာတ်ရိုက်ချင်းချောက်မှုဖြစ်တယ်ဆိုတာကိုနှစ်နိုင်ငံကောင်းဆောင်တွေသဘောတူခဲ့ကြပြီးတန်တမာရေးအရာရောစီးပွားရေးအရာပါပို့ပြီးဖိအားပေးကြဖို့ကတိပြုခဲ့တယ်လို့အမေရိကန်သမ္မတအင်ပြူရောကြေညာချက်ကဖော်ပြပါတယ်နောက်ထပ်ရေးယူဆောင်ရွက်ရမယ်ဆိုတာကိုနှစ်ဖက်တို့သဘောတူခဲ့တယ်လို့လဲဂျပန်ဝန်ကြီးချုပ်အာဘေကသတင်းထောက်တွေကိုပြောပါတယ်အားလိုက်ရယူထားတဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ထံကိုလဲအမေရိကန်သမ္မတထရန့်ကဖုံးခေါ်ခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်ကာကွယ်စနစ်တွေတိုးတက်ခိုင်မာရေးနဲ့မြောက်ကိုရီးယားရဲ့ချင်းချောက်မှုကနေပြည်သူတွေဘေးကင်းလုံခြုံရေးဂျပန်နဲ့အမေရိကန်တို့တွန်းမြင်ဆောင်ရွက်သွားမယ်လို့ဂျပန်ဝန်ကြီးချုပ်အာဘေကပြောဆိုထားပါတယ်ရှင
်ဗင်နီဇွဲလားနိုင်ငံရဲ့ဖွဲ့စည်းပုံကိုပြန်လဲပြင်ဆင်ရေးဆွဲမဲ့တိုင်းပြည်ပြည်ပြလွတ်တော်ဖွဲ့စည်းရေးအတွက်တနင်္ဂနွေနေ့ကရွေးကောက်ပွဲဟာကြီးမားတဲ့အောင်မြင်မှုဖြစ်တယ်လို့ဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုကပြောလိုက်ပါတယ်။ဗင်နီဇွဲလားပြည်သူတွေကတိုင်းပြည်ပြည်ပြလွတ်တော်ကိုမဲပေးခဲ့ကြတယ်လို့သူကပြောပါတယ်။နိုင်ငံတွေကတချို့ပြည်နယ်တွေမှာမဲဆန္ဒရှင်တွေဟာပြည်သူစစ်တရဲကြီးစံတွေကိုအန်တုပြီးမဲပေးခဲ့ကြသလိုမြစ်တွေတောင်တွေကိုဖျက်ပြီးတော့ဒီလွတ်တော်အတွက်မဲပေးခဲ့ကြပါတယ်လို့သူကပြောပါတယ်။အတိုက်ခံတွေကတော့လူလူထောက်ခံမှုမရှိတဲ့ဒီရွေးကောက်ပွဲကနေဆိုရှယ်လစ်အာဏာရှင်စနစ်ထွက်ပေါ်လာမှာဖြစ်ပြီးဗင်နီဇွဲလားပြည်သူတွေကိုလည်းရွေးကောက်ပွဲကိုတပိတ်မောက်ဖို့တောင်းဆိုခဲ့ပါတယ်မြို့တော်ကာရာကတ်စ်ကမဲယုံဒါဇင်ပေါင်းများစွာမှာတော့မဲပေးတဲ့သူတွေမရှိခဲ့ပါဘူးဒီရွေးကောက်ပွဲကဗင်နီဇွဲလားပြည်သူတွေရဲ့ကိုယ်ကျမကိုဖန်တီးပိုင်ခွင့်ကိုထိခိုက်စေခဲ့တယ်လို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Heather Nowak ကပြောပါတယ်ဒါအပြင်ဗင်နီဇွဲလားနိုင်ငံမှာအာဏာရှင်စနစ်ဖြစ်ပေါ်လာဖို့အတွက်လှုပ်ဆောင်ခဲ့တဲ့သူတွေကိုအ мян ဆုံးနဲ့အပြင်းထန်ဆုံးရေးယူသွားမယ်လို့သူမကပြောပါတယ်ကလမကဆိုင်ရာအမေရိကန်တန်မတ်နီကီဟေလီကလည်းမဒူရိုရဲ့အတူရောင်ရွေးကောက်ပွဲကအာဏာရှင်စနစ်ကိုဥတီစေတဲ့နောက်ထပ်ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့တရားမဝင်အစိုးရကိုလက်ခံမှာမဟုတ်ဘဲဗင်နီဇွဲလားပြည်သူတွေနဲ့ဒီမိုကရေစီစနစ်အောင်မြင်ပါစေလို့ပြောလိုက်ပါတယ်။အမေရိကန်အစိုးရကတော့သမ္မတမဒူရိုအစိုးရအဖွဲ့ရဲ့ထိတ်တန့်ကောင်းဆောင်တချို့ကိုစီးပွားရေးတန်ခတ်ပိတ်ဆို့တာတွေလှုပ်ထားပြီးဖြစ်ပါတယ်ခင်ဗျာ။
ဒီဝေးကံအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေးမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကအီရတ်တန်ယုံကိုအတေကံဘုံခွသမား၄ဦးတို့ဒီကနေ့တနင်္လာနေ့မှာတိုက်ခိုက်ခဲ့ပါတယ်။ကာဘူးမြို့တော်ကအီရတ်တန်ယုံတိုက်ခိုက်ခံရမှုက၄နာရီနီးပါးကြာမြင့်ခဲ့ပြီးတဲ့နောက်အခုတော့ပြီးဆုံးသွားပြီလို့အာဖဂန်ပြည်ထရေးဝန်ကြီးဌာနကအတည်ပြုပါတယ်။တိုက်ခိုက်သူ၃ဦးကိုအာဖဂန်လုံခြုံရေးတပ်ဖွဲ့တွေကပြစ်တက်ခဲ့ပြီးရဲတပ်ဖွဲ့ဝင်2ဦးဒဏ်ရာရရှိတဲ့အကြောင်းနောက်တန်ယုံဝန်ထမ်းတွေထိခိုက်ဒဏ်ရာရမှုမရှိခဲ့ဘူးလို့ပြည်ထရေးဝန်ကြီးဌာနကပြောပါတယ်။တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့အစိုးရ IS အဖွဲ့ကသူတို့ရဲ့သတင်းဌာန ACMET သတင်းအေဂျင်စီကနေတဆင့်ပြောဆိုထားပါတယ်။အသေးခံဘုံခွဲသမားတဦးကအဝင်ဂိတ်တကားကြီးကိုဖောက်ခွဲလိုက်ပြီးတဲ့နောက်တခြားတိုက်ခိုက်သူတွေကိုတန်ယုံဝင်းအတွင်းကိုဝင်ဖို့လမ်းဖွင့်ပေးလိုက်တာဖြစ်တယ်လို့ပြည်ထရေးဝန်ကြီးဌာနကပြောပါတယ်။ဒီနေ့အတွင်းကာဘူးမြို့တော်မှာစစ်သွေးကြွတွေရဲ့တိုက်ခိုက်မှုကြောင့်အရသာအများအပြားသေဆုံးရပြီလည်းဖြစ်ပါတယ်။2019ခုနှစ်ပထမ6လတာကာလအတွင်းအာဖဂန်နိုင်ငံမှာလက်နက်ကင်ပဋိပက္ခတွေကြောင့်တေဆုံးသူ1600ကျော်တဲ့က20ရာခိုင်နှုန်းကမြို့တော်ကာဘူးမှာဖြစ်ပျက်ခဲ့တာလို့လဲကုလသမဂ္ဂရဲ့အစိုးရခန်းစာတစ်စောင်ကဖော်ပြထားပါတယ်ရှင
်။ဩစတြေးလျနိုင်ငံမှာလင်းတစ်စင်းကိုဖောက်ခွဲဖျက်ဆီးတိုက်ခိုက်မဲ့အစည်းအဝေးကိုအာဏာပိုင်တွေကတားဆီးလိုက်ပြီးတဲ့နောက်နိုင်ငံတော်ကလေစိတ်တွေမှာခီးဆောင်အိတ်တွေကိုအသေးစိတ်စစ်ဆေးတာတွေလုပ်ပြီးလုံခြုံရေးတွေတုံ့ပြန်ထားပါတယ်။အစ္စလာမ်အစိုးရတွေကလင်းခီးတွေတွေကိုအစိမ့်ငွေတွေအသားကျိတ်ဆက်လို့ပုံဖြတ်ထားတဲ့လက်လုပ်ပုံနဲ့တိုက်ခိုက်ဖို့စီစဉ်နေတယ်လို့ဩစတြေးလျသတင်းစာတစောင်းကပြောကြားချက်နဲ့ပတ်သက်ပြီးတော့ဝန်ကြီးချုပ်မာကွန်တမ်ဘောနဲ့နယ်စပ်လုံခြုံရေးဝန်ကြီးပီတာဒတ်တန်တို့ကမှတ်ချက်ပြီးပြောဆိုဖို့ညွှန်ဆန်ခဲ့ပါတယ်။စနေမျိုးမှာစနေနေ့ကဝင်ရောက်စီးနှင်းမှုအတွင်လက်မနော်နယ်ဘောဩစတြေးလျနိုင်ငံသားတာဖာလီဦးကိုဖမ်းဆီးလိုက်ပါတယ်။ဒါပေမဲ့သူတို့ကိုအခုချိန်ထိတော့စွဲချက်မတင်ရသေးပါဘူး။တိုက်ခိုက်ဖို့ကြံစည်တဲ့သူတွေဟာပုံမှန်လုံရုံလုံစင်မဟုတ်တဲ့ဘုံကိုပြုလုပ်နေပြီးအဲ့ဒီဘုံကလူတွေတေးအောင်ဒါမှမဟုတ်မေ့သွားအောင်အစိတ်တန်းငွေတွေထုတ်နိုင်ပွဲရှိတယ်လို့အဲ့ဒီဩစတြေးလျသတင်းစာကအမီမဖော်တဲ့သတင်းရမြစ်တွေကိုကိုးကားပြီးတော့ရေးသားခဲ့ပါတယ်စင်နီမျိုးက The Daily Telegraph သတင်းစာကတော့ဖောက်ခွဲသမားတွေဟာရေပေါ်စာရင်းနဲ့ဘုံလုပ်ပြီးတော့အထက်ကဖောက်ခွဲပစ္စည်းတွေကိုတော့အသားကျိတ်ဆက်လို့မိဖို့ကြောင့်အသုံးပစ္စည်းကိုအသုံးပြုဖို့စီစဉ်ထားတာဖြစ်တယ်လို့ဖော်ပြပါတယ်တိုက်ခိုက်ဖို့စီစဉ်ထဲမှာအဲ့ဒီပစ္စည်းကိုလက်ဆွဲအိတ်ထဲမှာထည့်ပြီးတော့စင်နီကနေအရှေ့လယ်ပိုင်းကိုသွားတဲ့လေယာဉ်ပေါ်ကိုခိုးသွယ်တည်သွားဖို့ဖြစ်တယ်လို့ပ ြောပါရယ်ခင်ဗျာ
ဗီယက်နမ်တွက်ချွန်လှုပ်ရှားသူ၄ဦးကိုရဲကဖမ်းပါတယ်ဗီယက်နမ်နိုင်ငံရဲ့အာဏာရကွန်မြူနစ်ပါတီကဝေဖန်မှုတွေကိုဆက်ဆက်ထိမခံနိုင်ဖြစ်လာတာကိုအခုဖမ်းဆီးမှုတွေကတက်တည်ပြနေတာလို့လည်းဝေဖန်သူတို့ကပြောပါတယ်အစိုးရဖြုတ်ချရေးရည်ရွယ်ဆောင်ရွက်မှုတွေမှာပတ်သက်တဲ့ဆိုတဲ့ဆွဲချက်နဲ့တွက်ချွန်လှုပ်ရှားသူတွေကိုဖမ်းဆီးတာဖြစ်ပါတယ်ဖမ်းပန်ထရိုင်းငွင်းထရန်တန်ထရွန်မန်တူနဲ့ငွင်းဘဲထရန်ယန်တို့ဖမ်းဆီးခံရတာဖြစ်ပါတယ်ဖန်ခံရသူတွေအနေနဲ့ရှင်းနေလိုက်ပါဆောင်ရွက်ခွင့်ရမရကလည်းတည်တည်ချာချာမသိရပါဘူးအခုဖန်ခံရသူ၄ဦးတို့ကတော့လွန်ခဲ့တဲ့2015ခုနှစ်ကအစိုးရစန့်ကျင်ရေးဝါဒဖြန့်မှုနဲ့ဖန်ခံရတဲ့ရှင်းနေငွင်းဘန်တိုင်းနဲ့အချိတ်အဆက်ရှိသူတွေဖြစ်ပါတယ
်အခေါ်ဆောင်မှုနဲ့တရားစွဲခံထားတဲ့ Real Madrid နဲ့ Portuguese ရှေ့တန်းတိုက်စင်မှု Cristiano Ronaldo ဟာ Madrid မြို့ကပိုဆွေလို El Clasico တရားရုံးကိုဒီကနေ့လာရောက်ထွက်ဆိုခဲ့ပါတယ်ရိုနယ်ဒိုဟာအမေရိကန်ဒေါ်လာ 18.3 သန်းအခွန်ရှောင်ခဲ့တယ်ဆိုပြီးတော့ဆွဆွဲခံထားရတာပါအသက်32နှစ်ရှိပြီရိုနယ်ဒိုဟာ2011ကနေ14ခုနှစ်အတွင်းမှာသူနဲ့ပတ်သက်တဲ့ပုံအသုံးပြုခွင့်ကရတဲ့ဝင်ငွေတွေကိုဖုံးကွယ်ဖို့အတွက်စီးပွားရေးလုပ်ငန်းကိုတမင်တကာအသုံးပြုခဲ့တယ်လို့စပိန်အာဏာပိုင်တွေကပြောပါတယ်ရိုနယ်ဒိုကတော့ဒီဆွဲချက်တွေပေါ်မှာငြင်းဆိုထားပါတယ်တကယ်လို့ရိုနယ်ဒိုအနေနဲ့ဝင်ငွေရှောင်မှုနဲ့အပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ခဲ့မယ်ဆိုတော့သူဟာဒဏ်ငွေကြီးကြီးမားမားပေးဆောင်ရမှာဖြစ်တယ်လို့ထောင်ဒဏ်နဲ့ကြားခံရဖို့ရှိနိုင်ပါတယ်ခင်ဗျာ
Direct from Washington, the voice of America, VOA.
သတင်းလာနေညနေခင်းထိတ်တန့်ရောက်သတင်းတွေကိုမတ်သိရေးထိုင်တဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်ရှင်ရှိခိုင်ပြည်နယ်အတွင်းကမြို့နယ်အတော်များများမှာမေလအလောက်ကစတင်ပြီးတွဲလုံတုပ်ကွေးဖြစ်တဲ့သူများနဲ့ပြီးတော့စစ်တွေမှာတင်လူဦးရေ၄ဦးထပ်မံတေဆုံးခဲ့ရတယ်လို့ရှိခိုင်ပြည်နယ်ကျန်းမာရေးဦးစီးဌာနကအတည်ပြုပါတယ်။ဒါ့အပြင်ဒီနှစ်မှာလူဦးရေ1800နီးပါးလောက်လဲတွဲလုံတုပ်ကွေးဖြစ်နေတယ်လို့ဆိုပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးအေးမားကသတင်းပေးပို့ထားပါတယ်
။ရှိခိုင်ပြည်နယ်အတွင်းမှာတွဲလုံတုပ်ကွေးရောဂါတွေအဖြစ်များနေပြီးဇူလိုင်လ28ရက်နေ့ထိစည်ရင်းအရဆိုရင်1900ကျော်ရှိသွားပြီဖြစ်တဲ့အကြောင်းသေဆုံးတဲ့သူတွေရှိတဲ့အကြောင်းကိုလည်းပြည်နယ်ကျန်းမာရေးဦးစီးဌာနကလက်ထောက်ညွှန်ကြားရေးမှူးဒေါက်တာစံကြော့ခိုင်ကပြောပါတယ်
။အော်ဟုတ်ကဲ့ကျွန်တော်ဒီကျန်းတဲ့တောက်ကြာကြီးပေါ့နော်တောက်ကြာကြီးကဖြစ်တဲ့လူက1969တေးတဲ့လူက18ယောက်ရှိဟုတ်ကဲ့ရှိတယ်ကျန်းလို့ပါအဲဒီနှစ်ကယင်းနှစ်တင်နေကြလို့ရှိတော့ဖြစ်များတယ်ပေါ့ကျန်းဟုတ်ကဲ့
ရခိုင်ပြည်နယ်အတွင်းကမြို့နယ်အတော်များများမှာမေလလောက်ကစပြီးသွေးလွန်တုပ်ကွေးရောဂါတွေဖြစ်ပွားနေတာပါစစ်တွေမြို့မှာတော့သွေးလွန်တုပ်ကွေးဖြစ်ပွားတဲ့ရာဂိုင်းနှုန်းကဒီနှစ်မှာများတဲ့အတွက်သတိမေ့တဲ့လူနာတွေတေဆုံးတဲ့လူနာတွေရှိနေတယ်လို့လည်းစစ်တွေမြို့ကတူဖြစ်တဲ့ဦးတန်းထွန်းကလည်းပြောပါတယ
်သွေးလွန်တုပ်ကွေးဖြစ်တဲ့လူကတော့များတယ်ခင်ဗျသွေးလွန်တုပ်ကွေးကဟိုဘောအေးပေါ့နော်အေးဒီမေလောက်ကနေစတာစစ်တွေစီးရင်ကြီးမှာသွေးလွန်တုပ်ကွေးလူနာပေါင်း450ကျော်ရှိတယ်ခင်ဗျကျတော့ဒီနှစ်ကတော့စွန့်တုပ်ကွေးဖြစ်တဲ့လူတွေတော့များတယ်အဲဒီမှာ950ရာရှော့ဖြစ်တယ်ဟိုဆုံးသွားတဲ့ကလေးက3-4ယောက်လောက်ရှိတယ်ခန်းတပြေလုံးမှာတော့16ယောက်လောက်ရှိနေမှာချင်းနဲ့
စစ်တွေကြောက်တော့မင်းပြတောင်ကုန်းစတဲ့မြို့တွေမှာတော့သွေးလွန်တုပ်ကွေးအဖြစ်များနေတဲ့မြို့နယ်တွေဖြစ်တဲ့အကြောင်းပြည်내ကျန်းမာရေးဦးစီးဌာနကပြောပါတယ်ပြီးခဲ့တဲ့နှစ်ကထက်3ဆခန့်ပိုများနေတာကြောင့်ချင်းနေပေါက်ဖွားရနေရာတွေကိုဆေးချမ်းနာတွေကိုလည်းဇက်တိုက်လုပ်ခဲ့ရတယ်လို့ဆိုပါတယ်ရခိုင်ပြည်နယ်တစ်ခုလုံးအတိုင်းတာနဲ့ဆိုရင်သွေးလွန်တုပ်ကွေးဖြစ်နေတဲ့လူနာအရေအတွက်က1900ကျော်ရှိပြီးကလေးတငယ်တွေအဖြစ်များနေတယ်လို့သိရပါတယ်။ကျန်းမာရေးဦးစီးဌာနကတော့ချင်းနေပေါက်ဖွားတဲ့နေရာတွေမှာရေတွေလဲလှယ်ပေးဖို့ဒီချင်းကိုက်တာတွေမခံကြဖို့အတွက်လည်းတိုက်တွန်းနှိုးဆော်ထားပါတယ်။ရခိုင်ပြည်နယ်အတွင်းမှာတော့သွေးလွန်တုပ်ကွေးရောဂါကကပ်ရောဂါအသွင်မျိုးမရှိပေမဲ့သွေးလွန်တုပ်ကွေးဖြစ်ပွားတဲ့နှုန်းကအရင်နှစ်ကထက်ပိုများလာတယ်တော့ရှိတယ်လို့လည်းပြည်နယ်ကျန်းမာရေးဦးစီးဌာနကပြောဆိုခဲ့ပါတယ်ရှင်
။မအေးအေးမပါရှင်။အခုတော့ H1N1 ရာသီတုပ်ကွေးသတင်းဆက်ပါမယ်။H1N1 ရာသီတုပ်ကွေးရောဂါကြောင့်အနည်းဆုံးလူ10ဦးအထိသေဆုံးမှုရှိလာနေတဲ့အတွက်အများပြည်သူကြားကူးစက်ခြင်းကိုကြိုတင်ကာကွယ်နိုင်တဲ့ကျန်းမာရေးအသိပညာပေးလက်ကမ်းစာဆောင်တွေပိုစတာတွေနဲ့နှာခေါင်းစည်းတွေဖြန့်ဝေတာတွေကိုကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့အတူလူမှုအဖွဲ့အစည်းတွေလွှတ်တော်ကိုယ်စားလှယ်တွေကပါပူးပေါင်းဆောင်ရွက်နေကြပါတယ်။တကယ်လို့မိမိမှာ H1N1 တုပ်ကွေးရောဂါလက္ခဏာခံစားနေရတယ်လို့တန်ရရှိရင်ချက်ချင်းနှိစက်ရကျန်းမာရေးဌာနကိုအမြန်ဆုံးဆက်သွယ်ပြီးကုသမှုခံယူပါလို့လည်းကျန်းမာရေးဦးစီးဌာနကတိုက်တွန်းနေပါတယ်။မဆူမုံကဆက်ပြောပြပါမယ်ရှင်
မြန်မာနိုင်ငံတွင်းလက်တလောဖြစ်ပွားနေတဲ့ H1N1 ရာသီတုတ်ကွေးရောဂါနဲ့ပတ်သက်ပြီးဇူလိုင်လ21ရက်နေ့ကနေဇူလိုင်လ30ရက်နေ့အထိတနင်္ဂနွေလုံးအတိုင်းအတာနဲ့လက်တလောပြင်းထန်သက်ရှူလမ်းကြောင်းပိုးဝင်ရောဂါနဲ့ဆေးရုံတက်ရောက်ကုသသူက182ဦးရှိခဲ့ပြီးသူတို့အထက်ကမှ H1N1 တွေ့ရှိတဲ့လူနာပေါင်းက52ဦးထိရှိနေပါတယ်။သေဆုံးသူကတော့10ဦးထိရှိသွားပြီလို့ပြည်သူ့ကျန်းမာရေးဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်။အခုလိုလူ10ဦးသေဆုံးတဲ့အထိဖြစ်လာနေတဲ့ H1N1 ရာသီတုတ်ကွေးရောဂါနဲ့ပတ်သက်ပြီးပြည်သူလူထုအကြားကူးစက်ပြန့်ပွားတာကိုကြိုတင်ကာကွယ်တဲ့အနေနဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးနဲ့ပြည်သူ့ကျန်းမာရေးဦးစီးဌာနမြန်မာနိုင်ငံတို့ကထုတ်ပြန်တဲ့တုတ်ကွေးရောဂါကျန်းမာရေးအသိပညာပေးလက်ကမ်းစာဆောင်တွေပိုစတာတွေနဲ့နှာခေါင်းစည်းတွေကိုစာတင်ကြောင်းတွေဈေးတွေနဲ့လူထုထက်တဲ့စီကားရနေရာတွေမှာကျန်းမာရေးအသိပညာပေးလှုပ်ရှားမှုတွေကိုဆောင်ရွက်နေကြပါတယ်။ဒီလိုလှုပ်ရှားမှုတွေတဲ့ရန်ကုန်တိုင်းဒေသကြီးကလွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဦးနေဖုံးလက်ကလည်းသူကိုယ်တိုင်ဦးဆောင်ပြီးဆောင်ရွက်နေတဲ့ပညာပေးလှုပ်ရှားမှုနဲ့တလူအခုလိုပြောပြပါတယ်
။ကာကွယ်မှသာလေဒါပြန့်နှံ့မှုတွေကဒါစိတ်မဖြစ်ပါလေ။အဲ့တကြောင်မလို့ဒီအဓိကတော့ကျွန်တော်တို့လုံနိုင်တာတော့ဒီပြည်သူလူထုကိုအသိပညာပေးလုပ်ငန်းပေါ့နော်။အဖြစ်အခင်ဘယ်လိုကာကွယ်မလဲဆိုတဲ့ကိစ္စတွေအဲ့ဒီဟာတွေကိုပထမဆုံးနေတော့ဒီ poster campaign လေးကျွန်တော်လုပ်ဖြစ်တယ်။အဓိကကြောင်းနေရလူဖြီကားတဲ့နေရာတွေမှာကျွန်တော်တို့ WHO ကထုတ်ထားတဲ့ poster လေးကိုမြန်မာလိုပြန်ပြီးတော့ကျွန်တော်တို့ဒါ like cap ဖြစ်တယ်ပေါ့နော်။ပြီးတော့အဲ့ဒီ jacket တွေကိုလည်းကျွန်တော်တို့ jacket ကိုကျွန်တော်တို့သုံးခုစီတော့ကျွန်တော်တို့ဒါဝေပြီးတော့အဲ့ poster လေးကတ်တယ်ပေါ့နော်။ကျမယူသည့်ဌာနကလည်းထပ်ပြီးတော့ထုတ်တာတွေရှိတဲ့ poster တွေပေါ့နော်။အဲ့တော့အဲ့ poster တွေကိုဟို pamphlet design လေးတစ်ခုကျွန်တော်လုပ်လိုက်တယ်။ design မှာဆိုရင်တော့တော်တော်စုံနေပေါ့နော်ဟိုဘယ်လိုကာကွယ်မလဲဆိုတာယောဂလက္ခဏာတွေနောက်ပြီးတော့ဖြည့်ဆွတ်စားသုံးတဲ့အစာအာဟာရတွေအဲ့ဒါတွေလည်းဒီလူကြောင်တိုင်းဆိုအဖွဲ့ကိုလည်းပြကြည့်ရတာသူကလည်းဒီဟာကို confirm အတည်ပြုရပေါ့နော်ဒီပြုတဲ့အခါကျတော့ဒီ pamphlet ဝေတဲ့အလုပ်ကိုလည်းကျွန်တော်တို့ဆက်လုပ်သွားမှာပေါ့အတူတူဒီမှာတော့ mask တွေတော့တက်ကြတာများတယ်အကောင်းဆုံးကတော့တကူကြီးတန်ရှင်းရေးပေါ့နော်ဒီတော့လက်တွေပုံမှန်ဆေးရတယ်နောက်ပြီးတော့ကိုယ်ကိုယ်ကျန်းမာအောင်နေတာလေဒါတို့တခုခုဖြစ်ပြီးဆိုတာနဲ့အရင်ကလိုပေါ့မနေပါနဲ့ညီစာဆေးကမ်းမှာပြတတ်တာပေါ့နော်အဲ့ဒီဟာတွေလုပ်ဖို့တူရတဲ့အကြောင်းလေးတွေတော့မတိသေးတဲ့လူတွေကိုလိုက်ပြီးတော့ပြောပြရမှာပေါ့
အများပြည်သူအများစုလှုပ်ရှားသွားလာရာလူထုထက်တဲ့နေရာတွေနဲ့ကားမှတ်တိုင်တွေမှာနှာခေါင်းစည်းတွေဝင်းကားတာနဲ့တကူရေးတန်ရှင်းရေးလက်ဆေးကြဖို့ကျန်းမာရေးပညာပေးလှုပ်ရှားမှုတွေကိုလူငယ်တွေစုစည်းပြီးပညာပေးဆောင်ရွက်နေတာအခုဆိုသရုပ်သားမြောက်နေအထိရှိလာပြီဖြစ်ပါတယ်။ဥဆောင်လှုပ်ရှားသူလူငယ်တဦးဖြစ်တဲ့ကိုဆောင်ခါကအခုလိုပြောပြပါဗျာ။အဲ
ဒီကျောင်းသားဟောင်းတွေရောအခြားကျွန်တော်အရေးပဲပြောပြရတယ်။ကျွန်တော်တို့ပြင်နေပြီးအကုန်လုံးဝင်ပြီးလှုပ်ကြရင်းနဲ့ဒီဟာလေးလှုပ်ဖြစ်တာပါ။အာရင်းနှပြလာတာကမင်းလာရေးတဲ့ချမ်းမှာကျွန်တော်တို့ဝင်ရတယ်ပေါ့နော်။ဆိုတော့ဒုတိယနေ့ကျတော့လေတန်းမှာဝင်ရတယ်။အပြည့်နေ့ကျတော့ဘန်ချူတန်းဘက်မှာဝင်ပြီးတော့အခုစတုတ္ထမြောက်နေဒီနေ့ဆိုရင်ကျွန်တော်တို့ရှိပြီးသားမှာကျွန်တော်ဝင်ရတယ်ပေါ့
။အခုလိုလူလူကြား H1N1 ရာသီတုတ်ကွေးနဲ့ပတ်သက်ပြီးစိုးရင်ကြီးနေကြတာ။နောက်လူလူပညာပေးလုပ်ငန်းတွေအရှိန်အဟုန်မြင့်လှုပ်ဆောင်နေကြတဲ့အပေါ်လူလူအနေနဲ့ကြိုတင်ကာကွယ်မှုတွေကိုဘယ်လိုမျိုးစနစ်တကျလှုပ်ဆောင်သင့်ပါသလဲဆိုတာကိုတော့လူလူကိုကျန်းမာရေးအသိပညာပေးနေတဲ့ဒေါက်တာမြင့်ဦးကအခုလိုအကြံပေးပါတယ
်။လူတိုင်းတုတ်ကွေးဖြစ်နေတယ်။အဲ့ဒီမှာ H1N1 ပါလာနိုင်တယ်။အဲ့တော့ကိုရဲ့ကာဝယ်နီးကအဓိကတော့ကျွန်တော်တို့တကူရေးတန်ရှင်းလက်ကိုခဏခဏဆေးကုလက်ကိုနှာခေါင်းတွေမပွတ်နဲ့ပေါ့နော်။ထူထပ်တဲ့နေရာတွေတွားရင်တော့နှာခေါင်းစည်းဖြီးပြီးတော့ထားတာ N95 တိုက်ရင် 95% လောက်ကာဝယ်နိုင်တယ်ပေါ့နော်။သာမန် surgical mask ပေါ့အခုပြောနေတဲ့စိမ့်ပြပြလေးတွေအဖြူအောင်လေးနဲ့ကလေးတက်တာလဲမကာဝယ်နိုင်ဘူးတော့မဟုတ်ဘူး။အတန်နဲ့ကာဝယ်နိုင်ပါတယ်။ဒီတဲ့ပိုးအရေးကြီးတာကနော်ဆေးကန်းတွေကိုခုနက5ရက်လောက်ထိတော့ကိုယ့်ကိုချိန်မပြီးမကုပါနဲ့။အဲ့လိုမျိုးတွေတော့ကျွန်တော်ပါစီရှင်တာပေါ့ဗျာနော်
။မြန်မာနိုင်ငံတွင်းလက်တလောဖြစ်ပွားနေတဲ့ H1N1 ရာသီတုတ်ကွေးရောဂါနဲ့ပတ်သက်ပြီးကျန်းမာရေးနဲ့အကစားဝန်ကြီးဌာနအနေနဲ့အရေးပေါ်တုံ့ပြန်ဆောင်ရွက်တာယောဂါစောင့်ချက်ကြည့်ရှုတာကာကွယ်ထိန်းချုပ်တာနောက်ပြီးတော့ကုသမှုပေးနေတာနဲ့ကျန်းမာရေးပညာပေးလုပ်ငန်းတွေအရှိန်အဟုန်မြင့်ဆောင်ရွက်နေပါတယ်လို့ထုတ်ပြန်ထားပါတယ်ကျန်းမာရေးဦးစီးဌာနနဲ့အတူလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်ညှာချထားရေးဝန်ကြီးဌာနအပါအဝင်ဝန်ကြီးဌာနအသီးသီးကလည်းကြိုတင်ကာကွယ်ရေးပညာပေးလုပ်ငန်းတွေကိုပူးပေါင်းဆောင်ရွက်နေတယ်လို့အရက်ဖက်အဖွဲ့ကြီးတွေအမှုပညာရှင်တွေနဲ့လူငယ်တွေဘက်ကလည်းပူးပေါင်းပါဝင်လှုပ်ရှားနေကြတာဖြစ်ပါတယ်ရှင
်မဆုမွန်ပါရှင်အခုတော့ထိုင်းနယ်စပ်ဖက်ကသတင်းဆက်ပါမယ်မြန်မာနိုင်ငံတွင်းမှာနိုင်ငံရေးအယအာမခံချက်နဲ့ငြိမ်းချမ်းရေးမရရှိသေးဘဲထိုင်းမြန်မာနယ်စပ်တစ်လျှောက်မှာရှိတဲ့စစ်ဘေးဒုက္ခသည်တွေကိုပြည်တွင်းနေရာကိုပြန်လည်ပို့ဆောင်တာတွေမလုပ်ကြဖို့ KNU ကရင်အမျိုးသားအစည်းအရုံးကတောင်းဆိုပါတယ်အဲ့ဒီဒုက္ခသည်တွေအပေါ်အကူအညီဆက်ပေးကြဖို့ကိုလည်း KNU ကနိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေကိုတိုက်တွန်းတောင်းဆိုခဲ့ပါတယ် VOA သတင်းထောက်နိုင်ကွန်းအိမ်ကဒီအကြောင်းသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါ KNU ကရင်မျိုးသားစည်းရုံးပါဝင်ကရင်ပြည်နယ်တွင်းကအဓိကလက်နက်ကိုင်ဖွဲ့စည်းအများစုဟာမြန်မာအစိုးရနဲ့အပြစ်ခံရဆက်ရေးသဘောတူညီချက်ရရှိထားသလိုတချို့ဆိုရင်နယ်စပ်လုံခြုံရေးတပ်ဖွဲ့ဖြစ်အသွင်ပြောင်းထားကြတာပါဒါကြောင့်လဲအခုငင်းချမ်းရေးလုပ်ငန်းစဉ်တွေကိုအရှိန်မြင့်လှုပ်ဆောင်လာတဲ့အတူတူပဲကရင်ပြည်နယ်ဒုက္ခသည်တွေနေရပြနိုင်ဖို့အရေးကိစ္စကိုအစိုးရအာဏာပိုင်တွေရောနိုင်ငံတကာကပါပြောဆိုလှုပ်ကိုင်မှုတွေရှိနေပါတယ်အထူးသဖြင့်အိန္ဒိချင်းထိုင်းနိုင်ငံနဲ့နယ်စပ်စီးပွားရေးစုံတွေတတ်မှတ်ပြီးဂုံတွေရေးလုပ်ငန်းသုံးမြှင့်ဖို့ပြင်ဆင်လာတဲ့အချိန်တည်းမှာနယ်စပ်တစ်လျှောက်ဒုက္ခသည်စခန်းတွေကိုပါပိတ်ပစ်ဖို့စဉ်းစားချက်တွေရှိလာပါတယ် ဒါပေမဲ့လည်းဒုက္ခတွေတွေနေရရင်ပြန်ပို့ဖို့ကိစ္စဟာအခုလိုချင်းနေမျိုးမှမဖြစ်နိုင်သေးဘူးလို့ KNU ဖားပုံခရံသွင်းမှုစောသဲတယ်ကပြောပါတယ
်ဒီလိုတော့လောလောဆယ်နိုင်ငံရေးဆွေးနွေးပွဲအခြေစိတ်မဲ့လေအနည်းသာရာဆက်ပြလိုက်လို့ရှိတယ်မအေးချဘူးပြတော့သူတို့နေရရင်ဒီတဲ့နေရဒီတဲ့ကိုလည်းစစ်တာပဲနေပြီးတော့ဒီနေရာမှာပြန်ဆောက်ပြတာမရှိသေးလို့သူတို့မပြရဲလို့အဲ့ဒီလိုအာချညာတောက်ခါလာတဲ့ပုံမှာကျွန်တော်တို့အစည်းအဝေးခေါ်ပြီးတော့အဲ့ဒီခဲလက်တွေဆွေးနွေးကြတယ်နိုင်ငံတကာကူညီပေးရဖွဲ့ဖို့ပဲကျွန်တော်တို့ဥတည်ပြီးတော့တောင်းဆိုတာရှိပါတယ်
ပြီးခဲ့တဲ့ဇူလိုင်လ25ရက်နေ့မှာ KNU ဖားပုံခရံကနေကြီးမှုကျင်းပခဲ့တဲ့ပြည်တွင်းနေရစွန့်ခွာပြည်သူလူစုတွေနဲ့ဒုက္ခသည်တွေကိုထောက်ပံ့ရေးညှိနှိုင်းဆွေးနွေးပွဲမှာကရင်အရပ်ဖက်လူစုဖွဲ့စည်းဆက်ဖွဲ့ကကိုယ်စားလှယ်တွေတက်ရောက်ခဲ့ပြီးတင်ပြဆွေးနွေးချက်ပေါ်မှာခြေခံပြီးတော့ဒီကနေ့မှာကြေညာချက်ထုတ်ပြန်ခဲ့တာပါနိုင်ငံတကာကူညီပေးရေးဖွဲ့တွေအနေနဲ့ IDP စခန်းတွေကိုစက်တင်ဘာလကုန်မှာရိတ်ကဖြတ်တောက်ပြီးနေရရင်းကိုပြန်ဖို့တွန်းအားပေးလာခဲ့တာပါလက်ရှိဖားပုံခရံကဣတုထ IDP စခန်းနေသူတွေအနေနဲ့ဒေသတွင်းမငင်းချမ်းသေးတဲ့အနေအထားကြောင့်နေရရင်းကိုပြန်ဖို့အခြေအနေမပေးသင့်ဘူးလို့ဖပုံခရိုင်သွေးမှုစောသဲတဲ့ကခုလိုဆက်ပြောပါတယ
်။မူသောခရိုင်တဲမှာရှိတဲ့တပ်စခန်းပေါင်းဟာ80ကျော်တယ်နော်။အဲ့ဒီတပ်စခန်းဟိုအပြစ်ခရစစ်မလုပ်ခင်ကလာပြောရလဲမြတ်သားချင်းသာဆောက်နေပြပါတယ်။ပြည်သူလူထုကဟိုဖြတ်လိုက်တော့ရှောင်းရသွားပြီဆိုရတော့လည်းပြစ်မခံပြေးရှောင်းနေရပြည်သူလူထုတွေ့လည်းပဲသူတို့ရတယ်လို့ပဲသဘောထားပြီးတော့ပြည်သားစပ်တယ်ဒါတွေကိုသူတို့ခံလိုက်တရားတာမိပေါင်းကြလာတော့စပွဲဝိုင်းပေါ်မှာအမကကျဲမရှိသေးတဲ့ကလာပါလို့သူတို့လောကနေရရေးကိုပြန်မရကြဘူးလို့သူတို့အဲ့လိုပြောနေကြတယ
်စခန်းနေပြည်သူတွေအနေနဲ့နိုင်ငံတကာအကူအညီပေးရေးဖွဲ့ TPPC ကပေးတဲ့အကူအညီပေါ်မိခိုနေရတဲ့အတွက်အကူအညီပြသောက်သွားမယ်ဆိုရင်အခက်အခဲရှိလာနိုင်တယ်လို့ဣတုဒစခန်းနေတင်းအုပ်စရာပေါ်လေခါလီလာကပြောပါတယ်
လည်းလည်းကဘာမှလည်းမရှိတော့စီဝိုင်းလာကြောတွေဘာတစ်ခုမှလည်းမရှိတော့ဆိုတော့တော်တော်ဒုက္ခရောက်နေတဲ့ဘောပဲ
IDB စခန်းတွေ KNU ကနေထောက်ပံ့ပေးသွားမယ်ဆိုပေမဲ့ရေရှည်မှာရပ်တည်ဖို့ခက်ခဲမယ်လို့လည်းတဲဥဆရာကပြောပါတယ်ဣတုဒဒုက္ခတဲ့စခန်းဟာအင်ချေ380ကျော်ရှိပြီးလူဦးရေ3000နီးပါးရှိပြီးတော့ရခိုင်မြမတပ်မတော်နဲ့ KNU တို့ကြားဖြစ်ပွားခဲ့တဲ့စစ်ရေးပဋိပက္ခကာလတွေမှာနေရက်ကနေတင်းချောင်လာတဲ့သူတွေဖြစ်ပါတယ်နိုင်ငံတကာကူညီပေးရေးဖွဲ့အနေနဲ့ IDP စခန်းကိုရိတ်ခါဖြတ်တောက်မှာဖြစ်ပြီးတခြားဒုက္ခသည်စခန်းတွေကိုလည်းဒီနေ့မှရိတ်ခါရှင်းချလိုက်တာပါ။ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာရှိတဲ့မဲလအုံးဖြံ၊နုဖိုး၊မဲလဦး၊မဲရမိုး၊ထန်းဟင်ပန်တုံယန်၊ဒရင်နေအမှတ်တဲအမှတ်နှစ်စတဲ့ဒုက္ခသည်စခန်းကူးကူးမှာလက်ရှိဒုက္ခသည်ဥယျာဉ်32000ကျော်ခိုးလုံနေသလိုထိုင်းအာဏာပိုင်တွေအနေနဲ့လည်းနေရရင်းကိုပြန်ဖို့တွန်းအားပေးနေတဲ့အခြေအနေမှာရှိနေပါတယ်။ကရင်မျိုးရစီယုံ KNU အနေနဲ့ကတော့မြန်မာပြည်တွင်းနိုင်ငံရေးအမခန့်ချက်နဲ့စစ်မှန်တဲ့ငြိမ်းချမ်းရေးမဖြစ်ဆုံးသေးတဲ့ချိန်ကာလတွင်နေဆက်ဖြတ်ကျော်ကူညီထောက်ပံ့မှုတွေကိုဆက်လက်ပံ့ပိုးပေးဖို့နဲ့ပြည်တွင်းနေရစွန့်ခွာပြည်သူလူထုတွေပါဝင်ဒုက္ခသည်တွေကိုပြန်လည်ပို့ဆောင်ခြင်းများမပြုလုပ်ဖို့ဒီကနေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပါတယ်ခင်ဗျာ
ရောရှိမှာခင်ဗျာပြည်ခဲ့သတင်းသက်တွင်ကကြောက်ပြောင်းမျိုးကစောင်းအောင်တစ်ခုကိုဗလီဆိုတဲ့တန်တရားနဲ့လူအုပ်ကဖျက်ဆီးဖို့ကြိုးစားရမှာလူစုလူဝေးကိုထိမ့်ဖို့ဆိုတဲ့အကြောင်းပြချက်နဲ့ဒေသအာဏာပိုင်တွေကပါအဲ့ဒီအစောင်းအောင်ကိုဖျက်ဆီးပစ်လိုက်ပါတယ်လူစုလူဝေးနဲ့ဥပဒေမဲ့ကြိုးပမ်းချက်ပေါ်မှာအာဏာပိုင်တွေကအခုလိုဥပဒေပြင်ပကင်တွယ်ခဲ့တာကြောင့်မလို့မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအတွက်တော့မေးခွန်းထုတ်ဆရာဖြစ်လာပါတယ်ဒါကြောင့်မလို့လူအုပ်သုံးပြီးတော့ဥပဒေချိုးဖောက်တာတွေရာဇဝတ်မှုကျူးလွန်တာတွေကိုအာဏာပိုင်တွေဘက်ကဘလို့ကင်တွယ်တင့်မှာလဲဘလူကင်တွယ်နေပါသလဲသရရှင်တွေရဲ့အမြင်ကိုလည်းသိလိုပါတယ်လာမယ့်အင်ကာနီညဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုသူတွေဒိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်တာကြောင့်မလို့ဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ဒါမှမဟုတ်စာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုပေးဖို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က0923823554လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ့်သရရှင်တွေကိုကြိုဆိုပါတယ်
နောက်ပြန်အင်္ဂါနေ့ညတရိုက်လေးလိုက်အစည်းအဝေးမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။ဗီနီဇွဲလားနိုင်ငံမှာဒီကနေ့ကျင်းပတဲ့အငင်းပွားပွဲရွေးကောက်ပွဲမှာပါဝင်အရွေးခံမဲ့ကိုယ်စားလှယ်လောင်းလက်ဖြင့်အတိုက်အခံတဦးလက်ဖြစ်သူဟာတပ်ဖြတ်ခံရပါတယ်။အတိုက်အခံအာဆီယံဒီမိုကရက်တစ်ကပါတီဝင်အသက်39နှစ်အရွယ်ရှင်နေဟာစနေနေ့နောက်ပိုင်းတော့ကသူ့နေအိမ်မှာပြစ်ဒဏ်ခံရတာပါ။လွန်ခဲ့တဲ့လေလအတွင်းဗီနီဇွဲလားနိုင်ငံမှာနိုင်ငံရေးမတည်မငြိမ်မှုတွေကြောင့်လူပေါင်း100ကျော်တပ်ဖြတ်ခံခဲ့ရပြီဖြစ်ပါတယ်။သမ္မတနီကိုလတ်မာဒူရိုကတော့ငြိမ်းချမ်းမှုငြိမ်းချမ်းရေးဖော်ဆောင်ရင်းနဲ့ညွတ်ညွတ်ရေးအတွက်ရှေးရှုပြီးရွေးကောက်ပွဲကျင်းပတာဖြစ်တယ်လို့ပြောဆိုထားပေမဲ့အတိုက်အခံတွေဘက်ကတော့သမ္မတအနေနဲ့လှုပ်ပိုင်ခွင့်အာဏာအပြည့်အဝရရှိဖို့ရည်ရွယ်ပြီးကျင်းပတာဖြစ်တယ်လို့ပြောပါရယ်။ဆလာတီဆာဟုတ်ရဲ့သတင်းလွှာကိုကိုအောင်ကပြောပြပေးပါမယ်။
ဗင်နီဇွဲလားနိုင်ငံမှာတနင်္ဂနွေနေ့ကပောက်ကွဲမှုတစ်ခုဖြစ်ပွားတာကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တို့တရားရသွားပြီးတဲ့နောက်အခြေအနေကိုထိန်းသိမ်းနိုင်ဖို့လုံခြုံရေးတပ်ဖွဲ့ဝင်တွေဟာမော်တော်ယာဉ်တန်းနဲ့ကင်းလယ်ဆောင်ချက်နေပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးအတွက်အထူးလွှတ်တော်ရွေးကောက်ပွဲဒီကနေ့မကျင်းပခင်လအတန်းကြာကလေးကဆန္ဒပြသူတွေနဲ့အစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေကြားထိတ်တဲရင်ဆိုင်မှုတွေရှိလာတာပါ။သမရအနေနဲ့အာဏာကိုအကန့်အသတ်မရှိပိုထိန်းချုပ်ချင်တာကြောင့်အခုလိုရွေးကောက်ပွဲကျင်းပတာလို့အတိုက်ခံတွေကဆွဆွဲပြီးဒီရွေးကောက်ပွဲကိုဆန့်ကျင်နေကြပါတယ်။အစိုးရဆန့်ကျင်သူတူဖြစ်တဲ့မာရီယာမာတီနက်စ်က
မညာနေပါငယ်
လူတချို့ကမဲသွားပေးကြတာပါအလွန်ဆုံး800ခိုင်နှုန်းလောက်ပဲမဲပေးဖြစ်မှာပါအတင်းအကျပ်ချင်းချောက်ပြီးမဲပေးခိုင်းခံရသူတွေကမဲသွားပေးကြပြီးတော့လူတွေအားလုံးထွက်မဲပေးကြတယ်ဆိုတာမျိုးကိုယုံကြည်စေချင်တာပါဒါဟာလုံးဝလိန်ညာမှုတစ်ခုပါတခြား92ရာခိုင်နှုန်းရှိတဲ့ဗင်နီဇွဲလားလူထုဟာအတိုက်ခံအင်အားစုတွေကညွန့်ကြားထားတဲ့အတိုင်းလမ်းတွေပေါ်မှာဆန္ဒပြကြမှာဖြစ်ပြီးတော့အဝေးပြေးလမ်းမတွေကိုအတားအဆီးတွေချပြီးတော့ပိတ်ဆို့သွားမှာပါ
သမရနီကိုလတ်မာဒူရိုကတော့လနဲ့ချီကြခဲ့တဲ့ပြည်ပခါတွေကိုရွေးကောက်ပွဲနဲ့သာအဆုံးသတ်နိုင်မှာဖြစ်တယ်လို့ပြောပြီးတော့စမဲပေးခဲ့ပါတယ
်။El primer voto por
la Niñe ဤအတွက်လွတ်လွတ်ရေးနဲ့အချုပ်ချာအာဏာတည်မြဲရေးအတွက်ပထမဆုံးမဲပါ။အနာဂတ်ဗင်နီဇွဲလားတည်ငြိမ်ရေးအတွက်ပထမဆုံးမဲပါ။ဒီကနေ့ဟာသမိုင်းဝင်နေ့လည်းဖြစ်ပါတယ်
။လနဲ့ချီကြခဲ့တဲ့အထွေထွေအချက်တဲတွေကိုအဆုံးသတ်နိုင်လိမ့်မယ်လို့ယုံကြည်သူတွေလည်းရှိပါတယ်။မဲပေးသူတူဦးဖြစ်တဲ့ကတ်စတိုဒီယာဂမ်ဘွာက
voy a votar porque
နိုင်ငံမှာငြိမ်းချမ်းရေးပြန်လည်ဖော်ဆောင်နိုင်မှုနဲ့စီးပွားရေးအကျပ်တဲတွေပြည်လည်ဖို့ကျမမဲပေးမှာပါ
သမရမာဒူရိုလက်ထက်မှာဗင်နီဇွဲလားနိုင်ငံဟာစီးပွားရေးပြိုလဲခဲ့ပြီးနောက်ဆန္ဒပြမှုတွေအတွင်းလူပေါင်း115ဦးထက်မနည်းသေဆုံးခဲ့ပြီးသွားပြီးနိုင်ငံအတွင်းမတည်ငြိမ်မှုတွေကြောင့်ပနားမားနဲ့ကိုလံဘီယာနိုင်ငံတွေကိုထွက်ပြေးခေလွန်ကြသူတွေကတော့ရွေးကောက်ပွဲရလဒ်ကိုအတိအမှတ်မပြုဘူးလို့ပြောဆိုထားတယ်လို့လက်တင်အမေရိကနိုင်ငံတွေဖြစ်တဲ့အာဂျင်တီးနားဘရာဇီးစတဲ့နိုင်ငံကြီးတွေကလည်းရွေးကောက်ပွဲပေါ်ပြစ်တင်ဝေဖန်ထားပါတယ်ကိုလံဘီယာသမရဝမ်မန်နျူရယ်ဆန်တိုစ်က
နော်စတူဝေးအကွဲဒို
တနင်္ဂနွေနေ့မှာကျင်းပတဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့နိုင်ငံတကာရဲ့တောင်းဆိုမှုတွေနဲ့အတူကျွန်တော်လည်းဘယ်တော့မှသဘောမတူခဲ့ပါဘူ
းအခုကျင်းပတဲ့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်တဲ့ရွေးကောက်ပွဲဟာဗင်နီဇွဲလားနိုင်ငံရဲ့ဒီမိုကရေစီကိုဖျက်ဆီးပစ်လိမ့်မယ်ဆိုပြီးအမေရိကန်နဲ့ဥရောပသမဂ္ဂတို့ကလည်းပြောဆိုထားပါတယ်ခင်ဗျာ
ကွန်အောင်တင်ပြတော့ပါရှင်ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ညနေခင်းရေဒီယိုအစီအစဉ်ပြပချင်ပါပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00-9:00ခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါအရှာဆက်7ဂျူရူကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်ခုတော့ကြာရှိနေတဲ့အချိန်တွင်းနောက်ဆုံးရသတင်းအချင်းချုပ်ကမှတင်ငင်ထိုက်ကပြောပြပေးပါဦ
းရုရှားနိုင်ငံထွင်းကအမေရိကန်တန်ဝင်နှံ955ယောက်ရှော့ချဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကအမေရိကန်ဆွေရကိုပြောဆိုလိုက်ပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲပေါ်ရုရှားကိုဝင်ရောက်ဆွတ်ဖက်ခဲ့မှုနဲ့ပတ်သက်ပြီးအမေရိကန်ဘက်ကတန်းခတ်ပိတ်ဆို့မှုတွေချမှတ်တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုဆောင်ရွက်တာဖြစ်ပါတယ်။ရုရှားအစိုးရအနေနဲ့အမေရိကန်ပေါ်နောက်ထပ်လက်တုံ့ပြန်ဆောင်ရွက်နိုင်ပေမဲ့အခုချိန်ထိတော့မလုပ်သေးဘူးလို့လည်းရုရှားသမ္မတကရုရှားရုပ်သံတစ်ခုမှပြောဆိုသွားပါတယ်ရှင်။မြောက်ကိုရီးယားနိုင်ငံရဲ့တိုက်ချင်းပြစ်ပေတိန်တပ်ဒုံးကျည်ဆန်းသတ်မှုတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကဂျပန်တောင်ကိုရီးယားတို့နဲ့တန်တမာရေးအရာအရေးပေါ်တိုင်ပင်ဆွေးနွေးပါတယ်။ဂျပန်ဆန်တော်ချိန်တနင်္လာနေ့မနေ့ခင်းမှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အမေရိကန်သမ္မတထရန့်တို့တယ်လီဖုန်းနဲ့တနအိနှိပါကြဆွေးနွေးခဲ့ကြပါတယ်။မြောက်ကိုရီးယားရဲ့ဆောင်ရွက်ချက်ကအမေရိကန်ဂျပန်တောင်ကိုရီးယားနဲ့တခြားနိုင်ငံတွေအပေါ်စိုးရိမ်ပွဲကြီးထွားလာတဲ့တိုက်ရိုက်ချင်းချောက်မှုဖြစ်တဲ့ဆိုတာကိုနှစ်နိုင်ငံခေါင်းဆောင်တွေသဘောတူခဲ့ကြတယ်ဆိုပြီးအမေရိကန်ဆိုရအိမ်ဘယူရိုကထုတ်ပြန်ထားပါတယ်။ဗင်နီဇွဲလားနိုင်ငံရဲ့ဖွဲ့စည်းပုံကိုပြန်လည်ပြင်ဆင်ရေးဆွဲမဲ့တိုင်းပြူပြည်ပြုလွတ်တော်ဖွဲ့စည်းရေးအတွက်မနေ့တနင်္ဂနွေနေ့ကရွေးကောက်ပွဲဟာကြီးမားတဲ့အောင်မြင်မှုဖြစ်တယ်လို့ဗင်နီဇွဲလားသမ္မတနီကိုလတ်မာရီရိုကပြောကြားလိုက်ပါတယ်ဗင်နီဇွဲလားပြည်သူတွေကတိုင်းပြူပြည်ပြုလွတ်တော်ကိုမဲပေးခဲ့ကြတာလို့သူကပြောဆိုသွားပါတယ်ရှင
်တရင်အချင်းချုပ်ကမှတင်ငင်ထိုက်ကကြေညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Bill Baba ဖြစ်ပါတယ် View America အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.965 လိုင်းဒိုမီတာ51 kHz 5.55ရိုကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနင်္ဂလာပါ
This program has come to you from the Voice of America, Washington.